မြန်မာနိုင်ငံမှာ2018ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီလိုအပ်တဲ့အခြေအနေနဲ့ပတ်သက်ပြီးအစိုးရခံစားတံဆောင်ထွက်လာပါတယ်။ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေပူးပေါင်းဖွဲ့စည်းထားတဲ့ UNOCHA လို့ခေါ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးယုံရဲ့မြန်မာနိုင်ငံဆိုင်ရာအဖွဲ့ကပြုစုထားတဲ့ဒီအစိုးရခံစားပါအချက်တွေနဲ့ပတ်သက်ပြီးပြောပြပေးမှာပါ။အဲဒီတော့ကိုချော်ချော်သိန်းရေမြန်မာနိုင်ငံလူဦးရေရဲ့ဘလောက်အရေးအတွက်ဟာအဲ့ဒီလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါသလဲရှင်
။ဒီမြန်မာနိုင်ငံလူဦးရေ 53.8% တန်းမှာဒေသတင်ဒေသတွေမှာနေထိုင်နေသူပေါင်းက 8.3% တန်းရှိပြီးအကူအညီလိုအပ်သူပေါင်းက 8,600 ကျော်ရှိတယ်လို့ပြောထားပါတယ်။အဲ့ဒီထက်မှာပြည်တွင်းမှာပဲအိုးဝင်စွန့်ထွက်ပြေးနေရသူ IDP အရေးအတွက်က 2,400 ကျော်အိုးဝင်စွန့်ထွက်ပြေးနေရတာမဟုတ်ပဲအကူအညီလိုအပ်နေသူပေါင်းက6,200 ကျော်ရှိတယ်လို့ဖော်ပြထားပါတယ
်။အဲ့ဒီလူတွေကဘယ်နေရာတွေမှာနေကြတာလဲ။နောက်တစ်ခါနေရာတစ်ခုချင်းစီကအကူအညီလိုအပ်နေတဲ့အရေးအတွက်ကိုရောဘယ်လိုပြောထားလဲရှင
်။ရခိုင်ပြည်နယ်မှာလူပေါင်း9,000နီးပါးအကူအညီလိုအပ်နေပြီး IDB အရေးအတွက်က13,000နီးပါး၊ကချင်ပြည်နယ်မှာလူပေါင်း12,800အကူအညီလိုအပ်နေပြီး IDB အရေးအတွက်က62,000၊ရှမ်းပြည်နယ်မှာလူပေါင်း36,000အကူအညီလိုအပ်နေပြီး IDB အရေးအတွက်က10,000ခွဲနဲ့ကရင်ပြည်နယ်မှာတော့IDB 6,000 အကူအညီလိုအပ်နေတယ်လို့ဖော်ပြထားပါတယ် IDB အရေးအတွက်ရဲ့89ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းပြောထားပါတယ
်အဲ့တော့ဘလို့အခြေအနေတွေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်အိုးအိမ်စွန့်ခွာထွက်ပြေးရတာမဟုတ်ဘဲအကူအညီလိုအပ်နေတာကဘာကြောင့်ဆိုတာတွေနဲ့ပတ်သက်ပြီးတော့ရောဘာပြောထားသေးလဲရှင
်ကချင်ကရင်နဲ့ရှမ်းပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြောင့်အိုးအိမ်စွန့်ထွက်ပြေးကြရသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာကတော့2012ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေနဲ့2018ခုနှစ်ဩဂုတ်လကဖြစ်ခဲ့တဲ့အခြေအနေတွေကြောင်းလို့ပြောထားပါတယ်ခင်ဗျ။အ
ဲ့ဒီလူတွေကိုဘလို့နီးလန့်တွေနဲ့အကူအညီပေးသွားဖို့ရောစီစဉ်ထားတာရှိလဲ
။မဟာဗျူဟာမြောက်ရေမှန်းချက်၄ခုနဲ့အကူအညီပေးသွားမယ်ဆိုပြီးအစိုးရကစားမဖော်ပြထားပါတယ်။တစ်က IDB ရဲ့လိုအပ်ချက်တွေပြည့်မီစေပြီးရေရှည်ခိုင်မာတဲ့နီးလန့်တွေထွက်လာစေရေးကြိုးပမ်းမှုတွေကိုပံ့ပိုးကူညီသွားပါမယ်တဲ့။နှစ်ကပြည်ပခါဘေးဒဏ်သင့်အကူအညီလိုအပ်နေသူတွေအခြေခံဝန်ဆောင်မှုတွေနဲ့အတမိုးဝမ်းကြောင်းအခွင့်အလမ်းတွေရအောင်လုပ်သွားပါမယ်တဲ့။၃ကတော့အရက်သားတွေအကာအကွယ်ရစေဖို့လုပ်သွားပါမယ်တဲ့။၄အနေနဲ့ကနိုင်ငံအဆင့်လှုပ်ဆောင်နိုင်စွမ်းနဲ့လူမှုဝန်ပိုင်းတွေအနေနဲ့ကြံ့ကြံ့ခံရည်တည်နိုင်စွမ်းခိုင်မာအားကောင်းအောင်လုပ်သွားမယ်ဆိုပြီးရည်မှန်းချက်၄ခုဖော်ပြထားပါတယ
်။ဆိုတော့ကိုကျော်သိန်းရေအဲ့ဒီလုပ်ငန်းတွေအတွက်ရန်ပုံငွေစုစုပေါင်းဘလောက်လိုအပ်မယ်လို့ရောပြောထားပါလဲ
။ဒီအကူအညီပေးလုပ်ငန်းတွေအလုံးအတွဲ2018ခုနှစ်ဇန်နဝါရီလကနေဒီဇင်ဘာလအထိရန်ပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ183သန်းလိုမယ်လို့အစိုးရကစားမှဖော်ပြထားပါတယ်ခင်ဗျာ။